ဟောင်ကောင်ကဒီမိုကရေစီတောင်းဆိုရေးလှုပ်ရှားမှုတွေမှာပါဝင်သူလွှတ်တော်အမတ်၄ဦးကိုဒီကနေ့မှလွှတ်တော်အမတ်အဖြစ်ကပယ်ဖျက်လိုက်ပါတယ်။တိုင်းပြည်လုံခြုံရေးအတွက်ချိန်ချောက်မှုလို့ယူဆတဲ့ဘယ်လွှတ်တော်အမတ်ကိုမဆိုဟောင်ကောင်အစိုးရအနေနဲ့တရားရုံးတက်စရာမလိုပဲလွှတ်တော်အမတ်အဖြစ်ကနေပယ်ဖျက်နိုင်တယ်လို့တရုတ်ဥပဒေပြုကော်မတီတစ်ခုကဆုံးဖြတ်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲဒီလွှတ်တော်အမတ်တွေကိုပယ်ဖျက်လိုက်တာပါ။အဲ့ဒီအမတ်၄ဦးကတော့အယ်ဗင်ယုံ၊ဒန်နစ်ခွတ်၊ခွတ်ကာကီးနဲ့ကန်နက်လုံတို့ဖြစ်ပါတယ်။သူတို့အပါအဝင်ဒီမိုကရေစီရေလိုလာတဲ့လွှတ်တော်အမတ်19ယောက်ကသူတို့အထက်ကတရောက်ကိုလွှတ်တော်အမတ်အဖြစ်ကနေပယ်ဖျက်ရင်သူတို့အားလုံးတပြိုင်တည်းထွက်မယ်လို့ချင်းချောက်အပီးနှစ်ရက်အကြာမှာပဲဒီအမတ်၄ဦးကိုပယ်ဖျက်တာပါလွှတ်တော်အမတ်နေရာ80ရှိတဲ့ဟောင်ကောင်လွှတ်တော်ကနေဒီအမတ်19ဦးသာနှုတ်ထွက်သွားမယ်ဆိုရင်ဒီရုပ်လိုလာတဲ့လွှတ်တော်အမတ်တွေကြီးပဲကြံတော့မှာဖြစ်ပါတယ်အခုအထုတ်ခံလိုက်ရတဲ့လွှတ်တော်အမတ်၄ဦးဟာပြီးခဲ့တဲ့စက်တင်ဘာလမှာကျင်းပဖို့ကနေဦးတုံးကစီစဉ်ထားခဲ့တဲ့ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခွင့်ပိတ်ပင်ခံထားရတဲ့လွှတ်တော်အမတ်12ယောက်ထဲမှာလည်းအပါအဝင်ပါလက်ရှိမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကြောက်ရွံ့နေတာကိုကြောင်းပြပြီးအစိုးရကရွေးကောက်ပွဲတွေကိုတစ်နှစ်ရွှေ့ဆိုင်းထားပါတယ်အခုလွှတ်တော်အမတ်၄ဦးကိုထုတ်ပြလိုက်တာဟာဒဇီတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီမိုကရေစီလိုလားတဲ့အင်အားစုတွေကိုနှိမ်နှင်းဖို့တရုတ်အစိုးရရဲ့ဂျိုးပတ်မှုဒဇီတပိုင်းဖြစ်ပုံရပါတယ်ဟောင်ကောင်ကျွန်းမှာ2019နှစ်ဝက်ပိုင်းကစပြီးကြီးမားတဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့တစ်ခါတစ်ခါရုံးရင်းဆက်ခအခြေအနေတွေအထိရောက်ခဲ့ပါတယ်ခင်ဗျာ